ဆက်ပြည်သူသမရနိုင်ငံမျိုးတော်ပရက်ရဲ့တက္ကသိုလ်ဘရဝံတစ်ခုအတွင်းပြစ်ခတ်မှုမှာအနည်းဆုံးလူ10ဦးသေဆုံးပြီးနောက်ထပ်လူ30လောက်ဒဏ်ရာရရှိသွားတယ်လို့ကြာသာပရင်းနေမှာရဲတပ်ဖွဲ့နဲ့အရေးပေါ်ကဲစည်ဌာနရရှိတွေကသတင်းထုတ်ပြန်ပါတယ်ဒေသစံတော်ချိန်ညနေ 3:00 လောက်မှာရဲတပ်ဖွဲ့စီကိုဖုန်းဝင်လာပြီးပရက်မျိုးတော်ရဲ့သမိုင်းဝင်မျိုးဟောင်းနေရာဖြစ်တဲ့ရန်ဖားလက်ရင်ပြင်ရှိရာအရက်ကချားလ်စ်တက္ကသိုလ်အတွင်းပြစ်ခတ်မှုဖြစ်ခဲ့တယ်လို့အကြောင်းကြားခဲ့တာပါတက္ကသိုလ်ဝင်တွေကအဆောက်အုံတစ်ခုသမိုင်းရင်ပြင်နဲ့ဒီအနီးတစ်ဝိုက်ဒေသကလူတွေကိုဘေးလွတ်ရာရွှေ့ပြောင်းစေခဲ့ပါတယ်ပြစ်ခတ်မှုအတွင်းတန်ရာရှိတဲ့တနတ်သမားကိုတော့ရှင်းလင်းပြစ်ခဲ့ပြီလို့ချက်ရဲတွေကနောက်ပိုင်းမှာပြောပြမယ်အသေးစိတ်ကိုတော့ထုတ်ပြောတာမရှိပါဘူးချက်ပြည်သူသမရနိုင်ငံရဲ့ပြည်ထောင်ဝန်ကြီးဗစ်တာရာကူရှန်ကတော့အခင်းဖြစ်တဲ့နေရာမှာအဲ့ဒီတနတ်သမားကလွဲလို့အခြားရန်ပြုတ်လို့တဲ့တန်တရားတရားခံမရှိဘူးလို့ဆိုပါတယ်လူမှုကွန်ရက်မီဒီယာမှာပြန့်နှံ့နေတဲ့ဗီဒီယိုထဲမှာတော့ရန်ဖာလက်ကျင်းပြင်မှာလူတွေထိတ်လန့်နေကြပြေးလွှားနေကြတာအရေးပေါ်ကားတွေရောက်လာတာတွေကိုမြင်ရပါတယ်အခင်းဖြစ်နေတဲ့နေရာမှာရှိနေတဲ့မျက်မြင်တူဦးကတော့ချက်ရုပ်တံဌာနကိုဖြေကြားရမှာမောင်မြန်တနတ်ကင်ဆောင်ထားတဲ့လူငယ်တူကလူအုပ်ကြီးကိုဝေယံပြစ်ခတ်တာမြင်ခဲ့ရကြောင်းပြောပါတယ်ချားလ်စ်တက္ကသိုလ်ဟာပရက်ရဲ့မြို့ဟောင်းသမိုင်းဝင်ချားလ်စ်တရားကနေမီတာ900လောက်အကွာမှာရှိပြီးခီးသွားအများစုလာရောက်လည်ပတ်လေရှိပါတယ်